မြန်မာနိုင်ငံကုလလုပ်ငန်းရှင်တွေနဲ့ပတ်သက်လို့စုံစမ်းထားတဲ့ရုဆန်သာအစီရင်ခံစာကြံပြုချက်တွေကိုကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့ဒီကုလပြုပြင်ပြောင်းလဲရေးအစီအမံထဲမှာထည့်သွင်းအကောင့်ထည့်ဖော်နေသလိုဒီလုပ်ငန်းအောင်မြင်မှုအတွက်ကုလအဖွဲ့ဝင်နိုင်ငံတွေနဲ့အရက်ဖက်အဖွဲ့တွေရဲ့ထောက်ခံပူးပေါင်းမှုလိုအပ်တယ်လို့ကုလအတွင်ရမှုချုပ်ကနေလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့နောက်ထပ်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်မလာအောင်ကြိုတင်ဟန့်တားနိုင်ဖို့လုပ်ငန်းစဉ်တရဖြစ်တယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာတွင်ရမှုချုပ်ရဲ့ဒီအစီရင်ခံစာတင်သွင်းမှုနဲ့ပတ်သက်လို့ကိုသားညိုကဆက်ပြီးပြောပြပေးပါရှင်
။ကုလသမဂ္ဂဝင်းဝိုင်းမှာရိုဆန်တယ်အစီရင်ခံစာဆိုပြီးတော့လူသိများတဲ့ဒီအစီရင်ခံစာအကြံပြုချက်တွေကိုကုလသမဂ္ဂတွင်မှုချုပ်အနေနဲ့ဘလို့နောက်ဆက်တွဲအကောင့်ထဲပေါ်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂတွင်မှုချုပ်ကနေပြီးတော့လူ့အခွင့်အရေးကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ကျူးလွန်မှုတွေကြီးကြီးမားမားဖြစ်မလာခင်မှာအကြမ်းဖက်မှုအရှိန်တိုးလာနေတဲ့ဆိုတဲ့သတိပေးချက်အခြေအနေကိုကုလသမဂ္ဂဘက်ကနေပြီးတော့လက်လျူပြုခဲ့တဲ့ဆိုပြီးတော့ဆွဆွချက်တွေရှိခဲ့တာပါ။အဲဒီဆွဆွချက်တွေကိုစုံစမ်းဖို့အတွက်ဂွန်ဒီမာလာနိုင်ငံကြီးဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမကြီးဟောင်းလည်းဖြစ်တဲ့ဂျတ်ရိုဆန်ဒယ်ကိုအထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကတာဝန်ပေးခဲ့ပြီးတော့မနစ်တုန်းကအဲဒီအစီရင်ခံထွက်ခဲ့တာပါ။ဒီအစီအစဉ်ကစားထဲမှာတော့မြန်မာနိုင်ငံတွင်းကကုလသမဂ္ဂယန္တရားရဲ့ဆောင်ရွက်မှုအစိတ်ပိုင်းတွေကိုဝေဖန်ထားပြီးတော့မအောင်မမြင်ဖြစ်ခဲ့တာတွေကိုထောက်ပြပါရတယ်။နောက်ကုလသမဂ္ဂအေဂျင်စီတွေကြားအားပြိုင်မှုမြန်မာအစိုးရနဲ့ဆက်ဆံမှုပြည်ပခဒေသကအချက်အလက်တွေနဲ့ပတ်သက်လို့တုံ့သက်တင်ပြမှုဒါတွေကိုလေ့လာတုံ့သက်ပြီးတော့အကြံပြုချက်တွေထုတ်ပေးခဲ့ပါရတယ်။ဒီအကြံပြုချက်တွေအတိုင်းကုလသမဂ္ဂရဲ့လုပ်ငန်းတွေတာဝန်ယူတာဝန်ခံမှုရှိလာစေဖို့အတွက်ပြင်ဆင်ဆောင်ရွက်နေပြီဖြစ်တယ်လို့အတွင်းမှုချုပ်ကူစားဒီကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တူဖြစ်တဲ့ Volker Tal ကလူခွင့်ရေးကောင်စီကိုဒီကနေ့မှာရှင်းပြသွားပါတယ်
။ The reforms that the Secretary General has put in place have actually helped the UN system place a greater emphasis on prevention.
ပြည်ပြောင်းလဲမှုတွေဟာကုလသမဂ္ဂစနစ်ကိုတကယ်ပဲအထောက်အကူဖြစ်စေဖို့လူခွင့်ရေးနဲ့ပတ်သက်လို့တားဆီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးဖြစ်လာစေဖို့ကုလဌာနချုပ်မှာရောမြေပြင်အနေထားတွေမှာပါတာဝန်ယူတာဝန်ခံမှုတွေဖြစ်လာစေဖို့အတွင်းမှုချုပ်အနေနဲ့ပြင်ဆင်ဆောင်ရွက်နေပါတယ်
။ကုလသမဂ္ဂအဖွဲ့အတွင်းပြင်ဆင်ပြောင်းလဲမှုတွေလုပ်ရမှာစနစ်အရရောဖွဲ့စည်းပုံရပါတိုးတက်ကောင်းမွန်လာဖို့ဖြစ်တယ်လို့ပဲ။ဒါဟာနိုင်ငံတကာနိုင်ငံတွေအတွက်ရည်ရွယ်တာမဟုတ်ဘဲနဲ့နိုင်ငံအရရက်ကကုလသမဂ္ဂစနစ်အားလုံးအတွက်ရည်ရွယ်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့ဖြစ်တယ်လို့လက်ထောက်အတွင်းမှုချုပ်ကရှင်းပြပါတယ်။ဒီအတွက်လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုပြီးတော့ဖိတ်ခေါ်ပါတယ်။
But it's also clear that the UN and the system alone cannot do it on its own. We will need the support of member states, of civil society. ဒီလိုမျိုးပြည်ပြောင်းလဲမှုတွေကိုကုလသမဂ္ဂစနစ်တစ်ခုတည်းကလုပ်လို့မရပါဘူး။ဟုတ်ကဲ့နိုင်ငံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ထောက်ခံကူညီမှုလိုပါတယ်
။မြန်မာကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့ဒီကုလသမဂ္ဂရဲ့စီရင်ခံစာတွေဟာတိကျမှန်ကန်ဖို့တမကျဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုပြန်ထောက်ပြပါရတယ်။အခုစီရင်ခံစာထဲမှာအစာဖွဲ့တိုက်ခိုက်တဲ့ရေစကန်အရေအတွက်ဟာ3ဖြစ်နေပြီးတော့အမှန်တကယ်က30ဖြစ်တယ်ဆိုတာကိုသူကပြန်ရှင်းပါလေ။ဒါမျိုးဟာအကြံဖက်လုပ်ရတွေကိုမှိမ့်မှုဖြစ်စေတယ်ဆိုပြီးတော့ထောက်ပြသွားပါရယ်။ဒါ့အပြင်ကုလသမဂ္ဂလုပ်ငန်းတွေဟာသက်ဆိုင်ရာတိုင်းပြည်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သက်ဆိုင်ရာတိုင်းပြည်အစိုးရရဲ့သဘောထားနဲ့အညီလိုအပ်ချက်တွေကိုဖြည့်ဆည်းကူညီပေးဖို့ဖြစ်တယ်ဆိုပြီးတော့ဦးကျော်မိုးထွန်းကထောက်ပြပါရယ်။ဒီအတွက်ကြောင့်လဲကုလသမဂ္ဂရဲ့လုပ်ငန်းတွေဟာလိုအပ်ချက်ပေါ်တည်တဲ့ဆောင်ရွက်မှုတွေဖြစ်တဲ့နယ်လို့သူကဆိုပါရယ
်။ We'd like to stress that walks out the
ကုလသမဂ္ဂဌာနကိုစည်နေကုလသမဂ္ဂဌာနရုပ်လုပ်ငန်းတွေဟာလိုအပ်ချက်တွေအပေါ်မှာတည်တင်ပါတယ်အလူရှင်ရဲ့လိုအပ်ချက်အတိုင်းမဖြစ်သင့်ပါဘူ
းရွန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာဆွေးအနေနဲ့ကတော့ဒီရွန်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစီရင်စာအများစုဟာတမာတမတ်မကြဘူးလို့ယူဆထားတာဖြစ်ပါတယ်လက်ထောက်တွင်မှုချုပ်ကတော့အခုဒီရိုဆန်ဒယ်အစီရင်စာရရချင်းပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့တွဲဆုံဆွေးနွေးမှုတွေကိုလုပ်ပြီးတော့ပြည်ပြန်ပြောင်းလဲရေးတွေအတွက်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ
် When the Secretary General received the reportfrom Gert Rosenthal
တွင်မှုချုပ်အနေနဲ့ဒီစင်ခံစာကိုလက်ခံရရှိတဲ့အချိန်မှာဒီစင်ခံစာကိုဖွဲ့ဝင်နိုင်ငံတွေနဲ့မကပဲကုလသမဂ္ဂအတွင်းမှာပဲဖြန့်ဝေခဲ့ပါတယ်အဲဒီနောက်ကုလသမဂ္ဂစီမံခန့်ခွဲမှုဆိုင်ရာကြီးတန်းအရာရှိတွေကိုရောသူ့အမှုဆောင်အရာရှိတွေကြားမှာပါစစ်မြင့်တာဝန်ရှိသူတွေပါတဲ့အစည်းအဝေးတွေခေါ်ယူခဲ့ပါတယ်ဒီစင်ခံစာနောက်ဆက်တွဲဘလို့အရေးယူဆောင်ရွက်မလဲဆွေးနွေးကြတာပါ၃၆ချက်တစ်ခုကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြည်ပြောင်းလောင်းရေးအစီအမံတွေထဲမှာဒီစင်ခံစာပါအကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားသွားဖို့ပါ။ဒါကြောင့်ဒီစင်ခံစာကအင်မတန်အရေးကြီးပါတယ်
။ဒါကြောင့်လည်းပဲကုလသမဂ္ဂဌာနကူစလဲစနစ်ကိုပြန်လည်သုံးသပ်နေပြီးတော့မကြခင်မှာတော့ဌာနကူစလဲရီနဲ့ဌာနရုံးတွေကိုကုလသမဂ္ဂတွင်မှုချုပ်ရဲ့လမ်းညွှန်ချက်အစ်တွေထုတ်ပြန်ပြီးဖို့ရှိတယ်လို့ဆိုပါတယ်။ဒီနေရာမှာကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့နားလေကြွန့်ကျင်မှုဆိုတာကိုအလေးပေးထားတယ်လို့ပြောပါတယ်။အခုဒီကုလသမဂ္ဂတွင်မှုချုပ်ရဲ့အစီအစဉ်စာအပေါ်မှာအဖွဲ့ဝင်နိုင်ငံတွေကပြန်လည်သုံးသပ်ဆွေးနွေးတဲ့နေရာမှာတော့အနောက်နိုင်ငံအများစုကတော့ဒီ Rosendal အစီအစဉ်စာနဲ့အတွင်းမှုချုပ်အစီအစဉ်စာကိုကျူးကျူးလက်ခံကြပါတယ်။ဒ တရုတ်နဲ့မြန်မာအင်းနီဂျင်နိုင်ငံချုကတော့ရွန်ဂျာရင်းနဲ့ပတ်သက်ပြီးတော့အင်းနီဂျင်ဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆူထားတဲ့သဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုပဲအဓိကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ။